နေပေါ်နိုင်ငံခက်မှုခက်မှုမျိုးတော်ထရီဘူဘန်နိုင်ငံတကာလေဆိပ်ကနေပြန်တက်သွားတဲ့ခီးတဲ့တင်လေရင်ဒီကနေ့ဇူလိုင်လ24ရက်နေ့မှာပြတ်ကျသွားပြီးတော့လေရင်ပေါ်ပါလာသူ18ဦးသေဆုံးသွားပါတယ်ဒါပေမဲ့လည်းမီလောင်နေတဲ့လေရင်အပျက်စီးပုံကြားကနေလေရင်မှုကိုကယ်ဆယ်နိုင်ခဲ့တယ်လို့ကက်မန်ဒူရဲ့ဌာနက AFP ကိုပြောပါတယ်လေရင်မှုမျက်လုံးထိခိုက်သွားတာကြောင့်ကက်မန်ဒူကောလိပ်စေယုံကိုတက်ဆောင်ပြီးတော့ကုသပေးနေပါတယ်ကက်မန်ဒူမြို့တော်ကနေအပန်းဖြေမြို့ပုခါရာကိုသွားတဲ့ဆော်ရာလီကျောင်းပိုင်ဘွန်ဘော်ဒီယာ CRJ 200လေရင်ဟာခီးတဲ့18ဦးနဲ့အမှုတန်း2ဦးလိုက်ပါလာတာပါလက်ရှိမှာတည်ဆုံသွားသူတွေကိုတက်ထုတ်နိုင်ခဲ့ပြီးတော့အဲ့ဒီထဲမှာရီမင်နိုင်ငံသားတူလဲပါဝင်ကြောင်းနီပေါ်ရဲဌာနကပြောပါတယ်နေ့လည်7နိုင်မှာလေရင်ဟာလေစိတ်ကနေပြန်တက်ပြီးပြီးချင်းမကြခင်မှာပဲညာဘက်ကိုရိမ့်သွားပြီးတော့လေရင်ပြေးလိုက်ရဲ့အရှိတ်ကိုပြတ်ကျခဲ့ကြောင်းလေကြောင်းအနာပိုင်တွေကပြောပါတယ်အသက်ရှင်ကျန်ခဲ့သူလေရင်မှုဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့လည်းဆိုပါတယ်လေရင်ပြတ်ကျပြီးတဲ့နောက်ထပ်မံပေါက်ကွဲခဲ့သေးတယ်လို့လဲအာနာပိုင်တွေကပြောပါတယ်ဟင်မွန်နာတောင်တန်းပေါ်ကနေပေါ်နိုင်ငံမှာအသေးစားလေရင်နဲ့ရဟန်းတွေမကြာခဏပြတ်ကျလေရှိတာကြောင့်နေပေါ်လေကြောင်းပြန်တမ်းမှုခီးစဉ်တွေဟာတက်ပြီးတော့ဘေးကင်းလုံခြုံစိတ်ချရတာမျိုးမရှိဘူးလို့အများကသတ်မှတ်ထားပါတယ်ခင်ဗျာ